မြန်မာနိုင်ငံမှာဆင့်ဟန္တာတိုင်ပြီးအကျဉ်းဖက်မှုတွေကျင်းပလာတာကိုအထူးစိုးရိမ်တကြီးအနီးကပ်စောင့်ကြည့်နေတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောကြားရကဆိုလိုက်ပါတယ်။အင်းနီးချင်းမြန်မာနိုင်ငံအတွင်းကတင်းထွားတဲ့အခြေအနေတွေကိုစော့ချနိုင်အောင်ကြိုးပမ်းဖို့နဲ့ဖန်စီထိသိမ်းထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တယ်လို့လည်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောကြားရခနီစံဂရက်ကဒီနေ့ပြောလိုက်ပါတယ်။သူကဆက်ပြီးမြန်မာနိုင်ငံနဲ့နယ်စပ်အရှေ့ကြီးကပ်တည်ရှိနေတဲ့အင်းနီးချင်းနိုင်ငံဖြစ်တာနဲ့ထိုင်းပြည်သူတွေအနေနဲ့လည်းမြန်မာတွေနဲ့အတော်များများနီးနီးကပ်ကပ်ဆက်ဆံရေးရှိလာတာကြောင့်မြန်မာနိုင်ငံထဲဖြစ်ပျက်နေတာတွေပေါ့အခုလိုစိုးရိမ်ကြီးစွာစောင့်ကြည့်နေရတာပါလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံထဲမှာအကြမ်းဖက်မှုတွေမြင့်တက်လာတာကြောင့်လူအသက်တွေဆုံးရှုံးနေရတာနဲ့ဒုက္ခခံစားနေရတာတွေအတွက်လည်းတခြားနိုင်ငံတွေနဲ့အတူထိုင်းနိုင်ငံအနေနဲ့အထူးစိတ်မကောင်းဖြစ်နေရတယ်လို့နိုင်ငံခြားရေးကြော်ဝင်ရဌာနကဆက်ပြောပါတယ်။ကြော်ဝင်ရဌာနကပဲမြန်မာနိုင်ငံထဲဆက်ဆံရပွဲအားလုံးကအထက်နိုင်ဆုံးပြည်ပြောင်းပြောင်းပြောင်းနဲ့ထင်းထင်းချင်းချင်းဆောင်ရွက်ကြပြီးအပြည့်သဘောဆောင်ဆွေးနွေးနိုင်တဲ့လမ်းကြောင်းအားလုံးကိုတုံးကရင်းရဲစွာဖြည့်ရှင်းနိုင်ရေးကြိုးပမ်းသွားကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျ။